တော်ရစင်ရရှင်ကျမတင်ကြီးထိုက်ပါရွေးကောက်ပွဲမှာလက်ရှိအာဏာရ NLD ပါတီကအများစုနိုင်ရနေပြီးရွေးကောက်ခံကိုယ်စားလှယ်တွေကရှေ့လုံငန်းစင်တွေကိုကြီးညာနေချိန်မှာပဲအတိုင်းခံပြည်ထောင်စုချက်ခါရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့ဒီရလက်တွေကတရားဝင်မဟုတ်သေးဘူးလို့ပြောဆိုလိုက်ပါတယ်လွတ်တော်တွေကစစ်တပ်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမလိုပဲအစိုးရဖွင့်နိုင်ရေးအတွက်လိုအပ်တဲ့ပြည်ထောင်စုလွှတ်တော်အမတ်နေရာအနည်းဆုံး322နေရာကိုကျော်လွန်ပြီးပြည်ထောင်စုလွှတ်တော်အမတ်နေရာစုစုပေါင်း350နိုင်နေပြီလို့လက်ရှိအာဏာရ NLD ပါတီကကြေညာထားပါတယ်။ NLD ပါတီရဲ့လွှတ်တော်300အတွက်ဝင်ရောက်ရှင်ပြိုင်သူကိုစလဲ1100ကျော်ထဲမှာ2ဦးသာပါတဲ့မွတ်စလင်ကိုစလဲ2ဦးစလုံးလဲအခုရွေးကောက်ပွဲမှာအနိုင်ရထားပါတယ်။အသက်33နှစ်အရွယ် NLD ရဲ့ဗဘဲတန်းမြို့နယ်ကိုစားပြုရွေးကောက်ခံရတဲ့ဦးစီသူမောင်ကတော့ဘာသာပေါင်းစုံအတွက်သူအလုံးလုံးပဲလို့ဂရုပြုပြောဆိုလိုက်ပါတယ်
။အဲ့တော့ဟိုကျွန်တော်တို့ဒီမြို့နယ်မှာရှိတဲ့ကျွန်တော်ဘာသာပေါင်းစုံအတွက်လှုပ်ရမယ်။ဒါပေမဲ့ဟိုဒီမြို့နယ်မှာရှိတဲ့လူဖွဲ့စည်းတစ်ခုဟာခွဲခြားဆက်ဆံခံနေရတယ်ဆိုရင်ဖိနှိပ်ခံနေရတယ်ဆိုရင်သူမဟုတ်လူဖွဲ့ချိုးဖောက်ခံနေရဆိုရင်အဲ့ဒီအတွက်ကိုကျွန်တော်တို့ကာဝေးပြုလို့မှာကျွန်တော်တို့တာဝန်ရှိတယ်။
ပြီးခဲ့တဲ့လွတ်တော်9နှစ်တာကာလတုန်းကတော့ NLD ကရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေထဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမထည့်ခဲ့ပါဘူး။အခုရွေးကောက်ပွဲမှာတော့မန္တလေးမှာဒေါ်ဝင်းမြမြနဲ့ရန်ကုန်မှာဦးစီသူမောင်2ဦးကိုထည့်ခဲ့တာပါ။ရွေးကောက်ပွဲဝင်ဖို့ပြင်ဆင်ကြတဲ့ကကိုယ်ခွင့်ယုံကြည်မှုကိုအခြေခံပြီးစန့်ကျင်ခံခဲ့ရတာလို့ဦးစီသူမောင်ကပြောပါရစေ။
အဲ့တော့ကျွန်တော်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းစပြီးပါပြီဆိုတဲ့ကွာကျွန်တော်မှာအများကြီးပဲတိုက်ခိုက်ခံရတာရှိတယ်။တရင်တူတရင်သမားတွေအများကြီးနေပေါ့။ပထမဦးဆုံးစပြီးကြုံရတာကတော့ကလားစီသူမောင်ဆိုတဲ့စပြောရတာပဲ။ဟိုမွတ်စလင်ကွန်မြူနတီထဲမှာပဲအဲတချို့ဗလာကြီးကကျွန်တော်ပြန်ထိုးနေတာရှိတယ်။ဟိုစီသူမောင်ကငါတင်တော့ဖျားဥပြုတဲ့သူမဟုတ်ပါဘူးလို့စီတူမောင်ကယုံကြည်မှုပြင်မဲ့သူပါလို့သူကလိုင်းကြောင်ပါလို့
NLD ပါတီဘက်ကတော့ကိုယ်စားလှယ်ခြံကရယူထားတဲ့မေးရလအချက်လက်တွေပေါ်အခြေခံပြီးအနိုင်ရကိုယ်စားလှယ်အရေးအတွက်ကိုထုတ်ပြန်ထားတာပါရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်အနိုင်ရကိုယ်စားလှယ်စည်းတွေကဆက်ပြီးထုတ်ပြန်နေသေးဖြစ်ပြီးအားလုံးပြည်ဖို့ဒီသတင်းပတ်ကုံလောက်ထိအချိန်ယူရမယ်လို့ခန့်မှန်းထားကြပါတယ်လောလောဆယ်အခြေအနေအရတော့ NLD ပါတီက2015ရွေးကောက်ပွဲထက်ပိုပြီးအောင်မြင်မှုရနေပြီးအတိုက်ခံ USDP ပါတီကတော့2015ကအနိုင်ရမှုအောက်ကိုရော့ချနေတဲ့အနေအထားပါ USDP ပါတီဥက္ကဋ္ဌဦးတန်ချေကတော့အခုရလက်တွေကတရားဝင်မဟုတ်သေးချောင်းဆက်လက်ရေးတွက်နေသေးဖြစ်ချောင်းအငင်းပွားပွဲကိစ္စတွေလည်းအမြောက်အများရှိချောင်းအင်ကာနီကသူ့ရဲ့လူမှုကွန်ရက် Facebook ကနေပြောပါတယ်
ဘယ်လိုဖြစ်ပါစေပါတီကောင်းဆောင်တရားအနေနဲ့တော့နောက်ဆုံးဖက်ပေါ်လာတဲ့ရလက်အတွက်ကြောင်းယူရမှာဖြစ်ပါတယ်ဒီကအဲ့ဒါမိမိတို့ညှော်မှန်းတဲ့အဆင့်ထိအောင်ရခြင်းမရခြင်းအပေါ်မှာအဲ့ဒါပါတီကောင်းဆောင်နဲ့တောင်းရှိတယ်လို့ပဲခံယူပါတယ
်ရွေးကောက်ပွဲလုပ်ငန်းစဉ်တစ်လျှောက်လုံးမှာတရားဥပဒေနဲ့မညီတဲ့ကိစ္စတွေရှိတယ်လို့လဲ USDP ပါတီဥက္ကဋ္ဌဦးတန်းထေကဆွဆွဲပါတယ
်ဥပဒေပြင်ပကဖြစ်နေတဲ့ဒါကအားလုံးကိုဥပဒေနဲ့အညီဖြစ်အောင်ကျွန်တော်ဆက်ပြီးတော့ကြိုးစားရပါဦးမယ်။ကြိုးလဲကြိုးစားနေပါ
။ဥပဒေပြင်ပကိစ္စတွေလို့ USDP ပါတီဥက္ကဋ္ဌဘက်ကသုံးနှုတ်သွားပေမဲ့ဘယ်မဲဆန္ဒနယ်တွေအတွက်ဆောင်ရွက်နေသလဲဆိုတာကိုတော့အသေးစိတ်မပြောပါဘူး။ရွေးကောက်ပွဲကာလတစ်လျှောက်လုံးလုပ်ငန်းစဉ်လွှဲမှားမှုအထောက်အထားတွေကိုလည်းပါတီထောက်ခံသူတွေအနေနဲ့စုစည်းပြီးပါတီကိုပေးပို့ချဖို့လေ USDP ပါတီဥက္ကဋ္ဌကတိုက်တွန်းသွားပါတယ်။2020ပြည့်နှစ်ရွေးကောက်ပွဲဆောင်ကြည့်သူတွေကတော့ရွေးကောက်ပွဲကျင်းပတာတွေမှာအားနည်းချက်တချို့ရှိပေမဲ့လည်းပြဿနာကြီးတွေမရှိကြောင်းသုံးသပ်ထားပါတယ်ရှင်။ကျမတင်ကြီးထိုက်ပါ။